နိုင်ငံတော်တမရဦးသိန်းစိန်တမရကော်ဝေးဦးစီချုပ်ဘူချုပ်မှုကြီးမင်းအောင်လိုင်နဲ့ပြည်ထောင်စုအဆင့်ဝင်ကြီးတွေဟာမြစ်နားမြို့မြို့တော်ခမ်းမမှာဒေသခံလူထုနဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံပွဲမှာနိုင်ငံတော်တမရဦးသိန်းစိန်ကနိုင်ငံရေးစီးပွားရေးလူမှုရေးပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေရတဲ့ပတ်သက်ပြီးလူထုကိုရှင်းလင်းပြောကြားခဲ့တယ်လို့ပြည်သူငြိမ်းချမ်းရေးနဲ့တနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးကိုအထူးအလေးထားပြောကြားခဲ့တာကိုတွေ့ရပါတယ်ကချင်ပြည်နယ်အပအဝင်တနင်္ဂနွေလုံးအပြစ်ရဆဲရေးအတွက်ဆောင်ရွက်နေရမှာတိုင်းနာလဲနဲ့ကန်အဖွဲ16ဖွဲ့အနှက်14ဖွဲ့နဲ့အပြစ်ရဆဲလက်မှတ်ရေးထိုးနိုင်ခဲ့ပြီးတန်ရှိနေတဲ့အဖွဲ့အစည်းတွေနဲ့လည်းတနင်္ဂနွေလုံးအတိုင်းအတာရအပြစ်ရဆဲလက်မှတ်ရေးထိုးနိုင်ဖို့ကြိုးစားဆောင်ရွက်နေတယ်လို့ပြောပါတယ်ကချင်ပြည်နယ်လိုင်ဇာနဲ့ကရင်ပြည်နယ်လော်ခိလက်ညီလာခံတွေပြုလုပ်နိုင်ခဲ့တာဟာတနင်္ဂနွေလုံးတိုင်းတာဆောင်တဲ့အပြစ်ရဆဲလက်မှတ်ရေးထိုးနိုင်မှုနဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်အတက်စရာဖြစ်တယ်လို့လည်းနိုင်ငံတော်တမနာကပြောပါတယ
်ကျွန်တော်ဒီပြည်သူတွေလိုလားနေတယ်ဒီတိုင်းပြည်တည်ငြိမ်အေဂျင်စီတရားဥပဒေကျွန်တော်စိုးမိုးတဲ့နိုင်ငံဖြစ်ဖို့နောက်လူမှုစုရဘဝဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်နှစ်ပေါင်း60ကျော်ကျွန်တော်ကြာညောင်းခဲ့ပြီဖြစ်တဲ့ဒီပြည်တွင်းလက်နက်ကိုင်ပြည်ပကချုပ်နေရအထူးကကျွန်တော်လိုအပ်ချက်ကျွန်တော်ဖြစ်ပါတယ်ဒီနိုင်ငံရေးဆွေးနွေးပွဲတွေကျွန်တော်ပြုလုပ်နိုင်ဖို့အတွက်တပြည်လုံးကျွန်တော်ပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်သဘောတူညီချက်ဘူပေါင်းတစ်ခုပေါ့လေသဘောတူညီချက်ကျွန်တော်စာချုပ်တစ်ခုကိုလက်မှတ်ရေးထိုးနိုင်ဖို့ဒါကျွန်တော်တို့ဒီကနေ့မှကျွန်တော်စူးစမ်းဆောင်ရွက်နေပါမယ်အဲ့တော့ကချင်ပြည်နယ်မှာဆိုလို့ရှိရင်မကြာခင်ကကျင်းပပြီးသွားတယ်ကျွန်တော်လိုင်ဇာကွန်ဖရင့်ကချင်ပြည်နယ်မှာဆိုလို့ရှိရင်ခုနကလိုကျွန်တော်နော်ခိလာကွန်ဖရင့်အဲ့တော့ဒီကွန်ဖရင့်ညာတပြည်လုံးတိုင်းတာနဲ့အပြည့်ခတ်ရပ်ဆန်းနိုင်ဖို့အတွက်တော့ဒါလက်မှတ်ရေးထိုးဖို့အတွက်ကြိုးပမ်းပြီးတော့ဆောင်ရွက်မှုတွေကျွန်တော်ဖြစ်ပါတယ်အဲ့တော့တိုင်းရင်းသားတွေကဒီလိုကြိုးပမ်းဆောင်ရွက်မှုတွေဟာနော်ထာဝရညီညာရေးကျွန်တော်တို့ဒါရရှိရေးအတွက်အတက်စရာကျွန်တော်ဒါကိစ္စရတယ်ပဲကျွန်တော်တို့ဖြစ်ပါတယ်
တိုင်းပြည်ရဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့အထွေထွေပြုရင်ပြောင်းလဲမှုတွေအလုံးဟာတိုင်းပြည်တည်ငြိမ်အခြေအနေနဲ့ဆက်ဆက်နေတာကြောင့်လက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာတိုင်းရင်းသားပြည်သူအလုံးပါဝင်ဆောင်ရွက်ကြဖို့နိုင်ငံတော်တမရဦးသိန်းစိန်ကအခုလိုတိုက်တွန်းပြောဆိုလိုက်ပါတယ
်နောက်ကျွန်တော်တို့အစိုးရလက်ထက်မှာစတင်ပြီးတော့ဒီအကောင့်တွေပေါ်နေတဲ့ငြိမ်းချမ်းဖြစ်စဉ်ဆောင်ရွက်ချက်များတိုင်းပြည်ရဲ့ဒီဖွံ့ဖြိုးတိုးတက်ရေးကျွန်တော်နိုင်ငံရေးပြောင်းလဲမှုတွေစီးပွားရေးပြောင်းလဲမှုတွေလူမှုရေးပြောင်းလဲမှုတွေအုပ်ချုပ်ရေးပြောင်းလဲမှုတွေဒါတွေနဲ့ကျွန်တော်အလုံးကျွန်တော်ဆက်ဆက်နေပါအဲ့တော့ငြိမ်းချမ်းရေးကဒီပြောင်းလဲမှုတွေကိုကျွန်တော်အထောက်အကူပြုစေမှကျွန်တော်ဖြစ်ပါတယ်အဲ့တော့ဒီလိုအထွေထွေပြုပြင်ပြောင်းလဲမှုများတိုင်းပြည်ကြီးကိုအလုံးတန်းတူညီတူအခွင့်အရေးနဲ့ကျွန်တော်ပါဝင်ဝင်ရမယ်ဒီလွတ်လပ်တဲ့ကျွန်တော်တို့လူအဖွဲ့အစည်းတရားကိုကျွန်တော်တည်ဆောက်နေခြင်းကျွန်တော်ဖြစ်ပါတယ်။ဒါကြောင့်မလို့ဒီလွတ်လပ်တဲ့လူအဖွဲ့အစည်းတရားကိုအောင်မြင်တဲ့တည်ဆောက်နိုင်ဖို့အတွက်ကျွန်တော်တို့ဒီတိုင်းမှာအလုံးကနေပြီးတော့ပါဝင်ပူးပေါင်းပြီးတော့ဆောင်ရွက်ပေးကြပါဦး။တိုက်တွန်းပြောကြားရင်းနဲ့နေုံချို့ပါတယ
်။ကချင်ပြည်နယ်မှာအစိုးရတပ်မတော်နဲ့ KIA တပ်တွေအကြမ်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နှစ်ဖက်ထိခိုက်တည်ဆောက်မှုနဲ့လမ်းဒဏ္ဍာရီပစ္စည်းဆုံးရှုံးမှုတွေအလုံးဟာနိုင်ငံတော်ရဲ့ဆုံးရှုံးမှုတာဖြစ်တဲ့အတွက်အဲ့ဒီအဖြစ်အပျက်တွေထဲကတင်ကားစာယူပြီးနှစ်ဖက်ညီနိုင်အပြေရှာဖို့နိုင်ငံတော်တမရကတိုက်တွန်းပါတယ
်။ကချင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဒီပြီးခဲ့တဲ့နှစ်တွေတုန်းကကျွန်တော်တိုက်ပွဲတွေပြင်းပြင်းထန်ထန်ကျွန်တော်ဒါဖြစ်ပွားခဲ့တာလည်းကျွန်တော်ရှိပါတယ်။အဲ့တော့တပ်မတော် KIA နဲ့ဒေသခံပြည်သူတွေဆုံးရှုံးရမှုတွေလည်းများစွာကျွန်တော်တို့ရှိခဲ့ပါတယ်။ကျွန်တော်တို့တိုင်းရင်းသားအလုံးဟာမြန်မာနိုင်ငံဆိုတဲ့နယ်နိမိတ်တစ်ခုထဲမှာကျွန်တော်ဒါအတူမွေးပွားအတူချင်းချင်းပြီးတော့ကျွန်တော်ဒါဒီလိုကျွန်တော်နေလာကြတာဖြစ်ပါတယ်။အဒီထဲမှာကျွန်တော်တို့ကချင်စစ်သားတယောက်ဆုံရှုံသွားတာပဲ။နိုင်ငံတော်ကကျွန်တော်ဆုံရှုံမှုပါ။အမစစ်သားတယောက်ဆုံရှုံသွားတာပဲ။နိုင်ငံတော်ကကျွန်တော်ဆုံရှုံမှုပါ။အဒီထဲမှာကျွန်တော်တို့လမ်းတွေပြတ်တယ်၊ဘာသာတွေပြတ်တယ်။ဒီဆုံရှုံမှုအားလုံးကနိုင်ငံတော်ရဲ့ကျွန်တော်ဆုံရှုံမှုတွေကိုကျွန်တော်ဖြစ်ပါတယ်။အဲ့တော့ဒီတိုင်းပြည်ရဲ့ဆုံရှုံမှုတွေကျွန်တော်ဖြစ်ရတဲ့အတွက်ကြောင့်အဲ့တော့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်ဒါဘယ်လူတွေရတော့မှန်းလဲ။ဘယ်လူတွေရတော့မှားလဲဆိုပြီးတော့မှဒီလိုကျွန်တော်ပြစ်တင်ချုပ်ချခြင်းအစားပါဒီဝါနဲ့ဒီကွဲပေါ်ရကျွန်တော်ဖြစ်ရတယ်သင်္ကန်းသာယူပြီးတော့ဒီချက်ချင်းလက်ငင်းကျွန်တော်တို့ဖြည့်ရှင်းရမယ်ကိစ္စတွေဒါနှုတ်နှစ်ဖက်ဘယ်လိုဆောင်ရွက်ကြမယ်ဆိုတဲ့နည်းလမ်းတွေတော့ဒါတွေကိုကျွန်တော်တို့အဓိကထားပြီးတော့ရှာဖွေကြဖို့နော်ဒါကျွန်တော်တိုက်တွန်းပြောကြလို့ပ
ါဒါပြင်လက်ရှိဆောင်ရွက်နေတဲ့နိုင်ငံရေးဖြစ်စဉ်မှာနိုင်ငံသားအလုံးပါဝင်နိုင်ဖို့ရည်ရွယ်ချက်နဲ့မိမိတို့အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကြောင်းအမျိုးမျိုးကြောင့်အကျဉ်းချခံနေရတဲ့အကျဉ်းသား၄000နီးပါးကိုလူပေးခဲ့တယ်လို့လည်းထပ်ပြင်းပြောကြခဲ့ပါတယ်ထို့အတူစီးပွားရေးဘက်မှာလည်းအသေးစားအလတ်စားစစ်မှုလက်မှုလုပ်ငန်းတွေကအစအထယ်အလိတ်အပါအဝင်အကြီးစားစစ်မှုလုပ်ငန်းတွေအထိနိုင်ငံတကာကရင်းနှီးမြှုပ်နှံမှုတွေဖိတ်ခေါ်ပြီးဆောင်ရွက်နေတယ်လို့နိုင်ငံသားတွေရဲ့အလုပ်ကင်အခွင့်အလမ်းပုံပုံရရှိအောင်လဲရှေ့ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံတော်တမရချက်တွင်ပြောကြားခဲ့ပါတယ်နိုင်ငံတော်တမရဦးသိန်းစိန်တမတော်ကောင်ဝေးဦးစီချုပ်ဘူချုပ်မူကြီးမင်းအောင်လိုင်နဲ့ပြည်ထောင်စုအဆင့်ဝန်ကြီးတွေဟာမြစ်ချနာမြို့မြို့တော်ခမ်းမမှာလူထုနဲ့တွေ့ဆုံခဲ့ပြီးမြစ်ချနာမြို့ဓမ္မရခိတဝန်တိုချောင်းတိုင်းနဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရုံးတွေကိုတွေ့ရောက်ခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ